ဒီနေ့1380ပြည့်နှစ်ကဆောင်းလာပြည့်ကျော်15ရက်နေ့တောင်ကြီးမြို့မကဝိပဿနာအဖွဲ့ခွဲအမှတ်25ရက်တရားဌာနဖြစ်တဲ့ဤဓမ္မယုံကြည်မှကျင်းပပြုလုပ်အပ်သောမကဝိပဿနာ10ရက်တရားစခန်းပွဲမှာကနေ့စခန်းသိမ်းအောင်ပွဲအထိုင်အမှတ်ဩဝါဒကထာများအနုမောဒနာတရားများပြောကြားပေးရမှာဖြစ်ပါတယ်ယခုလိုဝိပဿနာတရားစခန်းပွဲကြီးအောင်မြင်စွာဆင်နွှဲကျင်းပလာနိုင်ကြတာဒီတော်ဝင်ရှိသောအမှုတော်လူကြီးများရဲ့စွမ်းအားသရတရားပြည့်စုံသောယောဂီများအလှူရှင်များတို့ရဲ့အင်အားအလုံးပေါင်းစုပြီးတော့ယခုလိုတရားစခန်းပွဲကြီးကိုအောင်အောင်မြင်မြင်နဲ့ဆင်နွှဲကျင်းပလာခဲ့ကြပါတယ်အလှူရှင်ပုဂ္ဂိုလ်များယောဂီပုဂ္ဂိုလ်များဝေယဝိဇ္ဇဆောင်ရွက်တဲ့ပုဂ္ဂိုလ်များမိမိတို့ကြရတာဝန်ကနေပြီးတော့အဖက်ဖက်ကဝိုင်းဝန်းဆောင်ရှောက်ကြသည့်အတွက်တရားရှိမှကြတဲ့ယောဂီပုဂ္ဂိုလ်များမှလည်းပဲသစ္စာတရားတွေနာကြားခြင်းသစ္စာလိုအားထုတ်ခြင်းသစ္စာနဲ့ပတ်သက်တဲ့လုပ်ငန်းစဉ်လေးတွေတူတူတက်တက်ဖွန့်ဖွန့်ဖြိုးဖြိုးနဲ့ထိထိရောင်ရောင်နဲ့တရားသမားတရားပညာအားကလေးတွေရင့်ကျက်နေတာတွေ့ရတာဘုန်းကြီးများအလွန်တရာပဲဝမ်းမြောက်ဝမ်းသာဖြစ်ရပါတယ်ယခုလိုဝိပဿနာတရားကလေးတွေကျင့်ကြံကြိုးကိုအားထုတ်တဲ့အလုံးဆိုတာဘုရားဘာသာဝင်တိုင်းပြုလို့သိပြုလို့ထိုက်တဲ့လုပ်ငန်းတစ်ခုပဲဖြစ်ပါတယ်ဘုရားဘာသာဝင်ရဲ့လို့ဖြစ်လာပြီဆိုရင်ဒါနကုသိုလ်သီလကုသိုလ်သမထကုသိုလ်မျှလောက်နဲ့တင့်တယ်မနေကြပဲနဲ့ဝိပဿနာဘာဝနာကုသိုလ်အထိသစ္စာသိတဲ့အသိကလေးတွေရတဲ့အထိကြိုးကြစားစားနဲ့အားထုတ်သိတဲ့အကြောင်းဝိပဿနာသစ္စာအသိကလေးတွေရမှလည်းပဲဘုရားဘာသာဝင်ဖြစ်ရကြုံနဲ့မဲ့အကြောင်းသစ္စာသိတဲ့အသိဖြစ်အောင်ဘယ်လိုကြိုးစားသိတယ်ဆိုတဲ့အကြောင်းကလေးတွေကိုဘုန်းကြီးတို့နေ့စဉ်နေ့စဉ်အကြောင်းအားလျော်စွာထည့်သွင်းပြီးတော့ဟောကြားတော်မူခဲ့ပါတယ်ဝိပဿနာလုပ်ငန်းစဉ်နဲ့ပတ်သက်လို့လည်းပဲသိသိသိထိုက်တဲ့ကျင့်သိကျင့်ထိုက်တဲ့အသည့်အကျင့်နိလန်ကလေးတွေရအောင်ဆိုပြီးတော့ရှုခွင်းရှုွက်ကလေးတွေကိုနေ့စဉ်နေ့စဉ်ဘုန်းကြီးတို့ထည့်သွင်းပြီးတော့ဟောကြားပေးခဲ့တယ်ဒီတော့သစ္စာတရားနားလဲရတဲ့သစ္စာလိုအားထုတ်လဲရတဲ့ဘုန်းကြီးတို့ရဲ့ယောဂီများတော်စဉ်ပုဂ္ဂိုလ်များတရားနာပရိသတ်အပေါင်းတော်ကောင်းများဘုရားဝိဇ္ဇာဆောင်ရွက်တဲ့ပုဂ္ဂိုလ်များအမှုတော်လူကြီးများအားလုံးရဲ့တန်တမ်းမှာကျင်းလာတဲ့ဟောဒီသစ္စာသိတဲ့အသိကလေးတွေဟာသစ္စာအနေနဲ့ပြောမယ်ဆိုရင်မဂ္ဂသစ္စာဖြစ်ပါတယ်အသိခံရတာကဒုက္ခသစ္စာသိတဲ့ဉာဏ်ကမဂ္ဂသစ္စာဖြစ်တယ်အဲ့ဒီမေဃသစ္စာဆိုတာကသူရဲ့တဘာဝကကိလေသာမာရင်တော်ဆိုတဲ့အတိုင်းပဲကိလေသာတရားကိုလည်းပယ်တတ်နိုင်တဲ့စွမ်းရည်ရှိပါတယ်။နိဗ္ဗာန်ကိသတိတိမေဃောဆိုတဲ့အတိုင်းပဲနိဗ္ဗာန်ကိုလည်းပဲရောက်အောင်ပို့ပေးတတ်ပါတယ်။ဒါကြောင့်မလို့သစ္စာသိတဲ့အသည့်နဲ့သစ္စာညာရောက်အောင်ကြိုးစားတဲ့အလုပ်ပြီးနံပါတ်၁ကကိလေသာပယ်နေတဲ့အလုပ်ပါပဲ။နံပါတ်၂ကနိဗ္ဗာန်ကိုရောက်အောင်သွားနေတဲ့အလုပ်ပါပဲ။အဲ့ဒီလောက်ကိုကြိုးကြိုးစားစားပြုလုပ်ခြင်းအဖြစ်သစ္စာနဲ့စက်တဲ့ခြင်းစဉ်တွေကြိုးကြိုးစားစားကြည့်ကြကြိုးကိုအားထုတ်ခြင်းအဖြစ်ယနေ့ဘုန်းကြီးတို့ရဲ့ပရိသတ်တွေဟာမလို့မသိနိဗ္ဗာန်ရကြမဲ့ပုံကိုယ်တွေကြီးပါပဲလို့ဘုန်းကြီးတို့ဒီလိုပြောနိုင်ပါတယ်မြတ်စွာဘုရားသခင်ကရောမြတ်ကြီးလက်ထက်တော်အခါကာလတုန်းကဘုရားရှင်ကရောမြတ်ကြီးနဲ့တွေ့ပြီးတော့ ခိဗ္ဗပိညာလေမြန်သောအသိဉာဏ်တွေနဲ့မညာဖွညာနေရသွားကြတဲ့ပုဂ္ဂိုလ်များရဲ့တာရကတွေကြည့်လိုက်မယ်ဆိုရင်အတိတ်ကာလတုန်းကယခုလိုပဲသစ္စာနဲ့ဆက်တဲ့ကုသိုလ်ကောင်းမှုများသစ္စာနဲ့ဆက်တဲ့ကျင့်စဉ်များအဲဒီလိုကြိုးကြိုးစားစားပြုလုပ်ခဲ့ကြဘူးလို့လေမြန်သောအသိဉာဏ်နဲ့မဲ့ဖို့ရသွားကြတာခေါင်းကြီးတို့တွေ့ရတယ်အဲ့တော့ဘုန်းကြီးတို့ပြိဿတိလည်းပဲယခုလိုသစ္စာနဲ့စတဲ့အသည့်သစ္စာနဲ့စတဲ့အလုတ်သစ္စာနဲ့စတဲ့ကုသိုလ်ကောင်းမှုနိဗ္ဗာန်ကိုရည်မှန်းပြီးတော့ပြည့်လို့တဲ့ကုသိုလ်ကောင်းမှုများအဲ့ဒီကုသိုလ်ကောင်းမှုများကိုပြည့်လို့နေကြတာဟာမညာဖုန်ညာနိဗ္ဗာန်ချမ်းသာကိုမြန်မြန်ကြီးရဖို့ရန်အတွက်အကြောင်းအထောက်အပံ့ဖြစ်ပါတယ်ဆိုတာကိုဘုန်းကြီးတို့ပြိဿတိရုံရုံကြည်ကြည်ရှိစေခြင်းပါတယ်နော်အဲဒီတော့မြတ်စွာဘုရားတဲ့ခင်ကရောမြတ်ကြီးရဲ့သာသနာတော်မှာယခုလိုသစ္စာတရားတွေလောက်ခွင့်ရခြင်းသစ္စာတရားတွေနာကြားခွင့်ရခြင်းအဲဒီလိုခွင့်ရလေးတွေရလာကြခြင်းသည်မြတ်စွာဘုရားသာသနာတော်နဲ့တွေ့လို့သာဒီခွင့်ရဒီခွင့်ရကလေးတွေရတယ်လို့ဒီတော့မှတ်လိုက်ပါရခဲ့သောတရား၅မျိုးကိုမြတ်စွာဘုရားတဲ့ခင်ကရောမြတ်ကြီးသက်တော်ထင်ရှားရှိစဉ်တုန်းမှပင်လည်းနေစဉ်နေတဲ့ယဟန်တော်ရှင်မြတ်ကြီးကိုဟောကြားတော်မူခဲ့ပါတယ်အဲဒီရာခဲသောဒုံလဘ5မျိုးကြုံခဲ့သောအခွင့်အရေး5မျိုးအဲဒီ5မျိုးထဲမှာအဓိကအခွင့်အရေးကတော့ဘောဓပါဒဒုံလဘလို့ခေါ်တဲ့ဘုရားသာသနာနဲ့တွေ့ရခြင်းသည်အဓိကအခွင့်အရေးတစ်ခုဖြစ်ပါတယ်ဒီတော့ဘုန်းတော်ပရိသတ်တွေယနေ့ဘောဓဘာသာဒုံလဘလို့ခေါ်တဲ့ခွန်ရေးလေးတွေမရဘူးလားယ။ဒီခွန်ရေးလေးတွေရလာကြပြီနော်။ဘောဓဘာသာဒုံလဘဆိုတဲ့ခွန်ရေးရဖို့ဆိုတာကလည်းပဲတိတ်တော့လွယ်လွယ်နဲ့ရမယ်လို့တော့မထင်ကြပါနဲ့။ဘာဖြစ်လို့လဲဆိုလို့ရှိရင်မြတ်စွာဘုရားတခင်ကရောမြတ်ကြီးတဆုပွင့်မို့ဆိုတာကပါရမီတော်ဖြည့်တဲ့နေရာမှာစေနိတံတတသင်္ချေယနဝသင်္ချေယဝါစကံဆိုတဲ့အတိုင်းပဲစိတ်ထဲကနေကြံစည်တာကိုပဲခொနဲ့သင်္ချေကြတယ်လို့ဒီလိုဆိုတာကိုနောက်ကနေထုတ်ပြီးတော့ပြောမိတာနောက်ကနေထုတ်ပြီးတော့ဆုတောင်းမိတယ်အဲဒီလိုဆုတောင်းမိတဲ့ကာလတတံကကိုယ်သင်္ချေကြတယ်လို့ဒီလိုဆိုတယ်ဒါဘုန်းကြီးတို့ဂေါတမဗုဒ္ဓရဲ့ဘောဓဝင်ဖြစ်စဉ်မှာဒီလိုပဲပြတယ်နော်အခြားအခြားသောဖရာတွေလည်းပဲဒီတိုင်းပဲဖြစ်လိမ့်မယ်လို့ဘုန်းကြီးတို့ထင်ပါတယ်။အဲဒီတော့ဂရမဗုဒ္ဓရဲ့ဖြစ်စဉ်မှာတော့စိတ်ထဲကနေကြံစည်လာခဲ့တာကဘယ်နှသိချေတော့ခொနှစ်သိချေကြားပါတယ်။လောကနေထုတ်ပေါ်ပြီးတော့ဆူတောင်းခဲ့တာကကိုသိချေကြားပါတယ်။တကယ်တမ်းຢာရေးရပြီးတော့ပါရမီတော်တွေဖြည့်ခြင်းပြီးတော့ဖြတ်သန်းလာခဲ့ရတဲ့အသိချေက၄သိချေနဲ့ကမ္ဘာတစ်သိချေကြားပါတယ်။အဲ့လောက်ကာလတွေကြာပြီးတော့မှဘုရားတဆုပွင့်ခွင့်ရတာပါလွယ်လွယ်နဲ့ရလိမ့်မယ်လို့တော့ဒီလိုမထင်ပါနဲ့မြတ်စွာဘုရားတဆုပွင့်လာတာလွယ်လွယ်နဲ့ပွင့်လိမ့်မယ်လို့ဒီလိုတော့မထင်ကြပါနဲ့အဲ့လောက်ကာလသက်တမ်းကြာအောင်စ조사ပြီးတော့မှဘုရားပွင့်လာခဲ့တာပါအဲ့ဒါကြောင့်မလို့မြတ်စွာဘုရားတဆုပွင့်လာဖို့ရန်အမတန်မခဲရင်မူလားခဲရင်ကဘာတခုတခုမှဆိုလို့ရှိရင်အများဆုံးပွင့်နိုင်တဲ့ဘုရားအရေးတွေက၅စုပဲပွင့်နိုင်တယ်။နော်။တချို့တချို့ကဘာက၄စုတချို့တချို့ကဘာက၃စုတချို့က၂စုတချို့က၁စုအများအားဖြင့်ဘုရားမပွင့်တဲ့ကဘာတွေကများပါတယ်။အခုခေါင်းကြီးတို့ပရိသတ်တွေရောက်နေတဲ့ကဘာသည်ဘုရားပွင့်တဲ့ကဘာဘယ်နှစုပွင့်မလဲမင်းရင်၅စုပွင့်။နော်။အမတန်ကံကောင်းပါလေဘုရားအများဆုံးပွင့်တဲ့ကဘာနဲ့တွေ့ရတာအမတန်ကံကောင်းပါလေအဲဒီ၅စုမှလည်းပဲ၄စုတော့ပွင့်လာခဲ့ပြီပွင့်ပြီအဲဒီလိုပွင့်ပြီဖြစ်ပေမဲ့လို့လည်းပဲဘုန်းကြီးတို့ပြိတ္တတွေမညာဖွညာတွေရခဲ့သလားမေးတော့မရခဲ့ဘူးဘုရားရှင်ကိုရောမြတ်ကြီးတို့နဲ့ကြုံရင်လည်းကြုံခဲ့မယ်ကြုံခဲ့ရင်လည်းပဲလွယ်လာခဲ့တယ်လို့သာမှားလိုက်ပါယောက်ခန္ဓာအနေနဲ့သာကြုံခဲ့ပြီမဲ့ဉာဏ်အနေနဲ့တော့လွဲလာခဲ့တာပဲအဲဒီလိုလွဲလာခဲ့လို့လည်းပဲယနေ့အချိန်ခါမှာ ဒီနေရာဒီသေးတာမှာဘုရုဇင်ဖြစ်နေလာပြီးတော့ကြုံတွေ့နေကြရတာကိုဟုတ်တယ်မလားမျောလေးစရာဟောဒီကဘာမှာနောက်ထပ်ဘုရားတဆူပဲရှိတယ်အဲ့ဒီဘုရားတဆူနဲ့တွေ့ကျင်တွေ့အဲ့ဒီလိုမတွေ့ဘူးဆိုရင်နောက်ထပ်သုံးညကဘာအသင်ချေလို့ဒီလိုဆိုတာကိုအဲ့ဒီတော့နောက်ပွင့်မဲ့ဘုရားမျောလေးနေမဲ့အစားယခုပွင့်နေတဲ့ယခုထင်ထင်ရှားရှားဖြစ်နေတဲ့ဂေါရမဗုဒ္ဓရဲ့သာသနာအတွင်းမှာပင်လျင်မဖို့နေပါချမ်းသာရအောင်ကြိုးစားမယ်ဆိုရင်ပို့ပြီးတော့မကောင်းဘူးလားကောင်းပို့ပြီးတော့အဆင်ပြေပါတယ်အဲဒီတော့မြတ်စွာဘုရားသခင်ကတော်မြတ်ကြီးတို့ရဲ့သာသနာတော်နဲ့တွေ့ရခြင်းဟာအမတန်ရာခဲတဲ့အခွင့်အရေးတစ်ခုလို့เนาะဘောဓုပါတော်ဒုံလယ်ဘောလောကသမိန်လို့ဘုရားရှင်ကတော်မြတ်ကြီးအမိန့်ရှိခဲ့ပါတယ်နောက်တစ်ခါနှစ်ပတ်နေ့ကမနုဿပတိလာဘောဒုံလယ်ဘောအမတရာခဲ့တဲ့အခွင့်အရေးနောက်ထပ်တစ်ခုလည်းရှိပါသေးတယ်တဲ့။အဲဒီနောက်ထပ်တစ်ခုကဘာလဲဆိုလို့ရှိရင်လူဘဝအဖြစ်ရာခြင်းဟာလည်းပဲအမတရာခဲ့တဲ့အခွင့်အရေးတစ်ခုပဲလို့မဆိုဘူးလားဆိုလား။လူဘဝအဖြစ်ရာခဲ့တာအမတရာခဲ့တဲ့အခွင့်အရေးတစ်ခုဆိုတော့အာလူဘဝမှာမရရင်လူဘဝကိုရောက်လူဘဝကိုမှမရောက်နိုင်ရင်တပည့်တော်ဘယ်မှာသွားနေရတော့ဘယ်မှာသွားဖြစ်ရတော့မေးစရာရှိတာပေါ့မြတ်စွာဘုရားတခင်ကရောမြတ်ကြီးကပမတ်တတတသတ္တရောပါယတကကိဟသတိတာလို့ဒီလိုဆိုထားပါတယ်မိမိရောရောပုံပေါ်တန်တန်နေတဲ့ပုဂ္ဂိုလ်များဟာသူတို့ရဲ့တန်တန်မှာအပယ်လေးပါးစီကိုယ်အင်ကိုယ်ရနဲ့တူတယ်လို့ဒီလိုဆိုတယ်ဟုတ်တယ်မလားနောက်တစ်ခါကျတော့ကိစ္စမနုဿပရိလာဘောလို့ဒီလိုလည်းဆိုထားတယ်လူဘဝရလာရတာအမတန်ပင်ပင်ပန်းပန်းခဲခဲရင်းရင်းညွညွညင်ညင်နဲ့ရလာတာပါလို့ဒီလိုဆိုထားတာဖြစ်တဲ့အတွက်ဘုန်းတော်ပရိသတ်တွေလူဘဝရလာတာဟာလွယ်လွယ်နဲ့ရတယ်လို့တော့မထင်ပါနဲ့ဖောဖောတည်တည်ရနေတယ်ရနိုင်တယ်လို့တော့မထင်ပါနဲ့လူဘဝရောက်လာလိုက်အပယ်လေးပါးသန္တာပြန်ရသွားလိုက်ဩကျွန်တော်ကြောင့်လေဘဝကလေးရလာလိုက်အပယ်လေးပါးသန္တာပြန်ရောက်သွားလိုက်နဲ့အပယ်လေးပါးသန္တာသည်မိမိတို့အတွက်အမြဲနေရအင်ကြီးဟာကဲ့သို့မကြမကြရောက်လေရောက်တာရှိတဲ့ဌာနမဟုတ်ဘူးလားဟုတ်လားအဲ့ဒါကြောင့်မလို့ယခုလူဘဝနတ်ဘဝသုတ်ဂတိဘဝမှာနေရခြင်းဟာဧည့်သည်နေဧည့်သည်သွားဧည့်သည်သဘောနဲ့နေရတယ်လို့ဒီလိုမှတ်ပါခေတ္တကနာကုသိုလ်ရှင်လေးရှိလို့သာသနာတွင်နဲ့တွေ့လို့သာသနာပြုကုသိုလ်လေးတွေပြုနိုင်ကြလို့သာသနာတော်နဲ့ကြုံတဲ့အခါဘုရားရှင်ကတော်မြတ်ကြီးရဲ့ဆုံးမတွေခံယူရပြီးတော့ဒါနာကုသိုလ်သီလကုသိုလ်ကလေးတွေလုပ်နိုင်ကြလို့ဟောဒီလူဘဝနတ်ဘဝမှာရပ်တည်နေနိုင်ကြတာပါသာသနာပကာလရောက်သွားမယ်ဆိုရင်အကုသိုလ်တရားတွေနဲ့အမြဲတမ်းနှစ်ပတ်လုံးပြီးတော့အဲ့ဒီပုံကိုတခြားရောက်ရမှာလားအပယ်လေးပါးရောက်ရမှာဖျားပွင့်တဲ့ကဘာနဲ့မပွင့်တဲ့ကဘာဘယ်ကများဒီလိုတော့ကုသိုလ်ဖြစ်မဲ့အချိန်နဲ့ကုသိုလ်အကုသိုလ်ဖြစ်မဲ့အချိန်ဘယ်ကများဘုရားပွင့်တဲ့ကဘာဘုရားရှင်သာသနာနဲ့တွေ့လို့ကုသိုလ်မှအကုသိုလ်မှသိနေကြတာမဟုတ်လားဒီတော့ဒီသာသနာမှာဟောဒီကဘာမှာဟောဒီလူဘဝမှာဟောဒီဘုရားသာသနာနဲ့တွေ့နေလို့ကုသိုလ်တရားသိခွင့်ရနိုင်ပေမဲ့လို့လည်းပဲသာသနာဘကာလရောက်သွားမယ်ဆိုရင်ကုသိုလ်မှအကုသိုလ်မှသိခွင့်မရတော့ဘူးကုသိုလ်မှအကုသိုလ်မှသိခွင့်မရတော့ဘူးဆိုရင်လည်းပဲကုသိုလ်ဖြစ်ဖို့နည်းပြီးတော့အကုသိုလ်ဖြစ်ဖို့ကများပါလိမ့်မယ်အရိယာကုသိုလ်တရားတွေကဆွဲချလိုက်ရင်အပယ်လေးပါးသန္တရာဟာမိမိအတွက်တော့အမြဲနေရအင်ကြီးပါအင်ကြီးဟာပါပဲလို့ဒီလိုဆိုထားတယ်နော်အဲ့ဒါကြောင့်မို့လို့ရသဗျာသာသနာတော်နဲ့ကြုံတော့လူလည်းဖြစ်လာကြရတော့လူဖြစ်တဲ့အခွင့်အရေးလေးတွေလည်းရတော့ပြုတ်တဲ့ပြုတ်တိုက်တဲ့ကျင်းတဲ့ကျင်းတိုက်တဲ့အကျင့်ကောင်းအကျင့်မြတ်တွေကျင့်ဖို့အမတန်လိုအပ်တယ်လို့ခေါင်းကြီးတို့ပြောကြပါတယ်နောက်တစ်ခါနံပါတ်3ရာတဲ့ရာလိုက်တဲ့အခွင့်အရေးရာခဲ့တဲ့အခွင့်အရေးတစ်ခုကဘာလဲဆိုလို့ရှိရင်သရတံပတ္တိဒုံလပါတဲ့ဒီလိုဆိုတယ်သရတရားနဲ့ပြည့်စုံခြင်းဟာလည်းပဲတဲ့အမတန်ရာခဲ့တဲ့အခွင့်အရေးတစ်ခုပါပဲတဲ့နော်ဒီနေရာမှာသရတရားသရဘာပြောတာတော့မေးတော့ဘုရားကိုယုံကြည်ရမယ်တရားကိုယုံကြည်ရမယ်သံဃာကိုယုံကြည်ရမယ်ကံနဲ့ကာယအကျိုးကိုယုံကြည်ရမယ် ပိစ္ဆုတ်ပန်လောကတမလွန်လောကကိုယုံကြည်ရမယ်ယုံကြည်ခြင်းမတစ်မျိုးတော့ဒီယုံကြည်ခြင်း၅မျိုးဆိုတာကလည်းဘုန်းကြီးတို့ပရိသတ်တွေရှင်းပါတယ်သာသနာတော်နဲ့တွေ့မှဒီယုံကြည်ခြင်းတွေလက်ဝဲပိုင်ပိုင်ရနိုင်ကြတာပါသာသနာတော်နဲ့တော့မတွေ့ရဘူးဆိုအဲ့ဒီယုံကြည်မှုတွေရနိုင်ပါ့မလဲမရဘူးအင်မတန်သိကြတယ်ဟုတ်တယ်မလားဘုရားသာသနာတော်နဲ့တွေ့လို့ဘုရားအပေါ်မှာယုံကြည်မှုတရားတရားဖြစ်တယ်တရားအပေါ်မှာယုံကြည်မှုတရားတရားဖြစ်တယ်။သံဃာအပေါ်မှာယုံကြည်မှုတရားတရားဖြစ်တယ်။ဆရာဘုရားသာသနာတော်နဲ့တွေ့လို့ဒီတရားတရားဖြစ်တာ။ဘုရားသာသနာတော်နဲ့တွေ့နေရတာတော့မှဒီတရားတရားမဖြစ်တဲ့ပုံစံတွေအများကြီး။မယောဘလာဘောရဘလာအဖြစ်နဲ့မွေးလာပြီးတော့မယောဘလာဘောရဘလာအဖြစ်နဲ့ပဲသိသွားကြရတဲ့ပုံစံတွေအများကြီး။ဟုတ်တယ်မလား။သူများလှလို့လှူတယ်။သူများကာဘသီလခံယူလို့လိုက်ပြီးတော့ကာဘသီလခံယူကြတယ်။သမ ्या ပရိစိတ်လို့လိုက်ပြီးတော့စိတ်ကြတယ်။ဒါပေမဲ့လို့လည်းပဲကိုကိုယ်တိုင်ဟောဒီအပေါ်မှာယုံယုံကြည်ကြည်နဲ့နှစ်နှစ်ကာကာနဲ့သရတရားရှိရှိနဲ့ဓမ္မအပေါ်မှာယုံကြည်ပြီးတော့တကယ်လက်တွေ့ကျင့်သုံးသလားမေးတော့မကျင့်သုံးတဲ့ပုံစံတွေကများပါတယ်။ဟုတ်တယ်မို့လား။ယခုလိုတရားဖရာတရားတန်ခါယရဏသုံးပါးအပေါ်မှာယုံကြည်ပြီးတော့တကယ်ကိုဖရာရှင်သုံးပါးဩဝါဒတဲ့ခံယူပြီးတော့လက်တွေ့နှစ်နှစ်ကာကာကျင့်သုံးနေတဲ့ပုဂ္ဂိုလ်များရဲ့အရေးအတွက်ဟာအရေးအတွက်များသလားနည်းသလားမနည်းပါဘူး။အင်မတန်နည်းပါတယ်။နော်။အဲ့ဒီတည်းလက်တွေ့မကျင့်သုံးမဲနဲ့မယုံမလားဘောရဘသာအဖြစ်နဲ့အများရောင်လို့ရောင်အမောင်တောင်မှမြောင်မှမသိဆိုသည့်အတိုင်းပဲဘောရဘသာကလာကိုယ်ကွယ်နေကြပြီမဲ့ဘောရဘသာကဘာမှမသိတဲ့ပုဂ္ဂိုလ်တွေများကြီး။ဟုတ်တယ်မလား။ဖျားရှင်သာကိုယ်ကွယ်နေကြပြီမဲ့ဖျားရှင်ရဲ့အနေထားဖျားရှင်ရဲ့တဘာဝဖျားရှင်ရဲ့ခွန်အင်္ဂါမသိတဲ့ပုံစံတွေအများကြီးနော်တရားသာကိုယ်ကိုယ်နေကြပြင်မဲ့လို့လည်းပဲတရားဆိုတာဟာဘာလဲလို့မေးလို့ရှိရင်အဲမိမိတို့နာကြနေရတဲ့ဇာလံကလေးတွေဝိတုချောင်းလေးတွေဒါလေးလောင်းနေတယ်တရားဖြစ်တယ်တို့တရားနာခဲ့တယ်လို့အဲဒီလိုပြောတဲ့ပုံစံတွေအများကြီးဟုတ်တယ်မလားသံဃာဆိုပေမဲ့လို့လည်းပဲသံဃာရဲ့ခေါင်းအင်္ဂါကိုဘာမှနားမလည်ပဲနဲ့ယောဂောတော်ကောနဲ့ကိုယ်ကိုယ်စိတ်ကနေကြရတဲ့ပုံစံတွေအများကြီးဒီလိုမလားဒီတော့ဘုရားဆရာဟာနေသိခြင်းနဲ့ကဘာတဲ့တဲ့ပါရမီတော်တွေဖြည့်ပြီးတော့နောက်ဆုံးဟောရီပင်နဲ့ရွှေပင်မှာဘာကိုသိလို့ဘုရားဖြစ်လာခဲ့တာလဲသစ္စာ၄ပါးသိလို့ဗုဒ္ဓလို့ခေါ်တာဟုတ်တယ်မလားဘာဖြစ်လို့ဗုဒ္ဓလို့ခေါ်တာလဲသစ္စာ၄ပါးသိလို့ဘုရားလို့ခေါ်တာเนาะသစ္စာ၄ပါးဆိုတာဒုက္ခသစ္စာသမုဒိယသစ္စာနိရောဓသစ္စာမဂ္ဂသစ္စာသစ္စာတရား၄ပါးရှိတယ်ဒုက္ခသစ္စာသရာတိဘယ်လိုတော့လို့မေးရင်ဒီနေ့နာရာဇနာကြိုက်တာခဲတာကိုဒုက္ခသစ္စာလို့ပြောနေတဲ့ပုံစံတွေအများကြီးဟုတ်တယ်မလားအဲမိမိတို့စာရည်တောင်းရည်ဝိုးရည်နေရည်ထိုင်ရည်စာရည်တွေမှာချို့တဲ့တာကိုဒုက္ခသစ္စာလို့ပြောနေတဲ့ပုံစံတွေအများကြီး။ဩရဏာရသေးတာတွေကိုဒုက္ခစစ်မှန်ပါပဲလို့ပြောနေတဲ့ပုံစံတွေအများကြီး။ဒီလိုမလား။မြတ်စွာဘုရားဟောခဲ့တဲ့ဒုက္ခသစ္စာအစစ်တည်းတခြားတရားလားခန္ဓာ၅ပါးလား။ဒီတော့ဒုက္ခသစ္စာအစစ်သိဖို့ဆိုတာကတခြားသိရမလားခန္ဓာ၅ပါးသိရမလား။ခန္ဓာ၅ပါးမသိဘဲနဲ့ဒုက္ခသစ္စာသိတယ်လို့ခေါ်နိုင်ပါမလား။ဒုက္ခတော့သိကြည်သိမယ်ဒုက္ခသစ္စာမသိနိုင်ဘူးသစ္စာတရားတရားတရားလားမှန်တရားလားနာရာကျင်တာဒုက္ခပဲဒုက္ခသစ္စာမဟုတ်သေးဘူးအိုနာအိုရာရီနာရာရီသေရာရီလည်းပဲဒါဒုက္ခတော့ဟုတ်တယ်ဒုက္ခသစ္စာဟုတ်ရဲ့လားမဟုတ်သေးဘူးဈိပါရီဆင်းမပြေတာတွေလူမိုးရီဆင်းမပြေတာတွေစောင်းနေရီချုပ်တဲ့တာတွေဒုက္ခလို့ပြောရင်မရဘူးလားရမလားဒါပေမဲ့ဒုက္ခသစ္စာဟုတ်ပါမလားသစ္စာထက်တဲ့ဒုက္ခသရာကခန္ဓာ၅ပါးယုံနဲ့တရားဖြစ်ပြီးရင်ပြတ်တတ်တဲ့သဘောအဲ့ဒီသဘောကမှတခြားလားသစ္စာထက်တဲ့ဒုက္ခလားဒီလိုတော့ခန္ဓာ၅ပါးသဘောသိရမယ်ယုံနဲ့အကြောင်းသိရမယ်ဖြစ်သဘောပြတ်သဘောလေးသိရမယ်အဲ့ဒီလိုသိမှဒုက္ခသစ္စာသိတယ်လို့ဒီလိုခေါ်တာဒါလည်းသိထားဖို့လိုတာပဲဟုတ်တယ်မလားအဲ့ဒီတော့မြတ်စွာဘုရားဖျားဖြစ်လာတဲ့အချိန်မှာသစ္စာ၄ပါးသိတယ်ဆိုတာဟာကိုယ်ဒုက္ခနာဒုက္ခသေဒုက္ခသိလို့ဖျားဖြစ်တာမဟုတ်ဘူးဟုတ်တယ်မလားကိုယ်ဒုက္ခနာဒုက္ခသေဒုက္ခသိအောင်လောင်းနဲ့ဖျားဖြစ်တယ်လို့မထင်ပါနဲ့ခန္ဓာ၅ပါးသိလို့ယုံတရားနဲ့တရားသိလို့ဖြစ်ပြတဲ့ဘောသိလို့နော် ဖြစ်ပြတဲ့မြင်ဖြစ်ပြတဲ့မုံဖြစ်ပြတဲ့ဆောင်းရာကနေပြီးတော့ဟောဒီဒုက္ခသစ္စာဆုံးလို့နိဗ္ဗာန်ရောက်လာတဲ့ပုဂ္ဂိုလ်ဟုတ်တယ်မလားအဲ့ဒီတော့ဒုက္ခသစ္စာပိုင်ပိုင်နိုင်နိုင်သိလို့ဘုရားလို့ခေါ်တယ်ဘုရားဒုက္ခသစ္စာကိုဘာဖြစ်လဲဘုရားလို့ခေါ်တယ်ဟုတ်တယ်မလားရုပ်နာသဘောခန္ဓာသဘောဖြစ်သဘောပြက်သဘောကိုပိုင်ပိုင်နိုင်နိုင်သိလို့ဘုရားလို့ခေါ်တယ်နော်ဟောဗျာရကဒုက္ခသစ္စာပါပဲဆိုတော့ဒုက္ခသစ္စာရဲ့နောက်မှာသမုဒယသစ္စာပါလဲလို့မင်းသမုဒယသစ္စာဆိုတာတခြားတရားလားအကြောင်းတရားလားခေါ်ရတော့သောတန်ဤနဲ့ပြောရင်တော့အကြောင်းတရားမှန်သမ ्या သမုဒယသစ္စာကြီးပဲဟုတ်တယ်မလားပရိစ္ဆသမုပ္ပန်ဤနဲ့ပြောမယ်ဆိုလို့ရှိရင်အဝိဇ္ဇာအုပ်ချုပ်တဲ့အလုံးမှန်သမ ्या သည်သမုဒယသစ္စာကြီးပဲဟောရလားသစ္စာမသိဘဲနဲ့ပြုလုပ်တဲ့အလုံးမှန်ရင်ကိုယ်တော်လောက်ပင်ဖြစ်နေကစားနော်ဘာသစ္စာလို့ပြောမလဲသမုဒယသစ္စာလို့ပဲပြောရမှာပဲဟုတ်တယ်မလားတဏှာဥသိတဲ့အလုံးမှန်ရင်လည်းပဲကုသိုလ်ပင်ဖြစ်နေကစားတဏှာဥသိပြီးတော့ပြုလုပ်တဲ့အလုံးဆိုရင်ဘာသစ္စာတော့ဒါလည်းသမုဒယသစ္စာပဲဒိဋ္ဌိဥသိပြီးတော့ပြုလုပ်တဲ့အလုံးဆိုရင်သူလည်းဘာသစ္စာတော့သမုဒယသစ္စာပဲနော်ဝိဘေပါဠိတော်ရဲ့ဝိဘေပါဠိတော်မှာမြတ်စွာဘုရားသခင်ကရောမြတ်ကြီးကိုယ်တိုင်ဟုတ်တယ်မလားအာသောတရားတို့ရဲ့အုံချုံမှုမကင်းတဲ့အာသောတရားတို့ရဲ့အာယုံပြုတ်ခံနေရတဲ့ကုသိုလ်တရားပင်ဖြစ်လင်ကစားသမုဒယသစ္စာဖြစ်ပါတယ်ဆိုတဲ့စကားမဟုတ်ခဲ့ဘူးလားဟုတ်ခဲ့ဟုတ်ခဲ့တယ်ဒါကပရိစ္ဆသမုပ္ပန်ဤကပြတဲ့သမုဒယသစ္စာဒီလိုမလားဒါဘုရားရှိခိုးတိုင်ဟောခဲ့တာနော်သို့တော်မြတ်စွာဘုရားသခင်ကရောမြတ်ကြီးကအချင်းချောက်လိုက်မယ်ဆိုလို့ရှိရင်ဟေးတဲ့အဲ့ဒီသမုဒယသစ္စာအားလုံးနဲ့မှာတဏှာကအဓိကဖြစ်နေတဲ့အတွက်တဏှာဒီသမုဒယသစ္စာပါပဲလို့ဟောအဲ့ဒီလိုလဲချုပ်ပြီးတော့မပြောခဲ့ဘူးလားပြောခဲ့လားအဲ့ဒါကိုတော့ဗိဓမာနီလို့ဒီလိုမှတ်လိုက်ပါဟုတ်တယ်မလားအဲ့ဒီတော့ဗိဓမာနီနဲ့ကြည့်မယ်ဆိုရင်တော့တဏှာတရားတစ်မျိုးတည်းသာသမုဒယသစ္စာဖြစ်တယ်လို့ထင်စရာရှိပြီမယ်လို့လည်းပဲအခြားအခြားနည်းတွေနဲ့ရှင်းထုတ်ပြီးတော့ကြည့်လိုက်မယ်ဆိုရင်တဏှာမတဘာကြံတဲ့ကိလေသာတွေလည်းပဲဗာသစ္စာတော့အဲ့ဒီကိလေသာတွေနဲ့ရှင်နေတဲ့အကုသိုလ်စိတ်တွေကလည်းဗာသစ္စာတော့လောဘဒေါသမောဟဆိုတဲ့အကြောင်းတရားတွေကလည်းဗာသစ္စာတော့သမုဒယသစ္စာပါပဲဒီလိုမလားနောက်တကအာသောတရားမကင်းတဲ့ကုသိုလ်တရားမှန်သမျှကလည်းဗာသစ္စာတော့အာသောတရားအုပ်ချုပ်တဲ့အာသောတရားရဲ့အာယုံအပြုတ်ခံနေရတဲ့ကုသိုလ်တရားမှန်ရင်ဒါနကုသိုလ်ပဲဖြစ်ဖြစ်သီလကုသိုလ်ပဲဖြစ်ဖြစ်သမထကုသိုလ်ပဲဖြစ်ဖြစ်အာသောတရားရဲ့အာယုံအပြုတ်တာခံနေရမယ်ဆိုရင်အာသောတရားရဲ့အုံချုံမှုသာခံရမယ်ဆိုရင်အဲ့ဒီတရားကကုသိုလ်တရားကလည်းပဲဘာသစ္စာလို့ပြောမလဲ။ဘုန်းတော်ပရိသတ်တွေဒါလေးတွေလည်းသိထားဖို့လိုတာပဲ။ဟုတ်တယ်မလား။မြတ်မယဟာတို့ကုသိုလ်ပြုတာတော့သမုဒယသစ္စာမဟုတ်ဘူးတဏ္ဍလောဘကသာသမုဒယသစ္စာကုသိုလ်ကသမုဒယသစ္စာမဟုတ်ဘူးလို့ထင်ရင်လည်းထင်နေတတ်တယ်ပေါ့။ကုသိုလ်တိုင်းနော်အဲကုသိုလ်ကသမုဒယသစ္စာမဟုတ်ဘူးဆိုပေမဲ့သမုဒယသစ္စာဖြစ်တဲ့ကုသိုလ်လည်းရှိတယ်သမုဒယသစ္စာမဟုတ်တဲ့ကုသိုလ်လည်းရှိတာပဲဟုတ်တယ်မလားအာသောတရား၄ပါးဆိုတဲ့အဝိဇ္ဇာရဲ့တဏှာရဲ့ဒိဋ္ဌိရဲ့အရိတရား၃မျိုးသွားမုန်ခံရတဲ့ကုသိုလ်သည်သမုဒယသစ္စာဘာသစ္စာလဲအရိအာသောတရားနဲ့လုတ်ကဲအောင်ပြုတ်နိုင်တဲ့ကုသိုလ်ကြတော့သမုဒယသစ္စာဟုတ်ရဲ့လားဒီလိုတော့ဖွဲ့မှတ်ပေါ့နော်အရိသစ္စာသဘောကိုလည်းဘုရားရှင်မသိခဲ့ဘူးလားသိခဲ့အဲ့ဒီသမုဒယသစ္စာသိခဲ့လို့လည်းပဲတခြားလို့ခေါ်တာလားဗုဒ္ဓလို့ခေါ်တာဗုဒ္ဓလို့ခေါ်တာနော်ကျေနပ်ဘသောသစ္စာသည်တခြားလားនិရောဓသစ္စာလားនិရောဓသစ္စာဆိုတာဘာဖြစ်တာလဲမေးတော့ချုပ်သွားတဲ့သဘောကိုပြောတာနော်ဘာလို့ချုပ်သွားတာလဲလို့မေးရင်တော့တာမန်ပြောရင်တော့ရုပ်တွေချုပ်တယ်နာမ်တွေချုပ်တယ်ဒီလိုပြောမှာပေါ့ဟုတ်တယ်မလားအဓိကကြားကြပြောပါဆိုလို့ရှိရင်တော့အကြောင်းသမုဒယသစ္စာချုပ်လို့အကျိုးဒုက္ခသစ္စာချုပ်သွားတာဒီပါလေတော့တဏှိရောဓသစ္စာဟောရလားချုပ်ခြင်းမနှမျိုးလဲနှမျိုးဘာတွေချုပ်တော့အကြောင်းသမုဒယသစ္စာလည်းချုပ်တယ်အကျိုးဒုက္ခသစ္စာလည်းချုပ်တယ်နော်အကြောင်းသမုဒယသစ္စာကိုခေါင်းကြီးတို့လောင်စားအကြောင်းသမုဒယသစ္စာကိုကိလေသာလို့ဒီလိုပြောဟုတ်တယ်မလားအကြောင်းသမုဒယသစ္စာကဘာလဲကိလေသာအကျောဒုက္ခသစ္စာကတခြားလားယုံနာလားဒီတော့ကိလေသာလည်းချုပ်ယုံနာလည်းချုပ်အဲ့ဒါဒီပါတယ်လေနိရောဓသစ္စာပဲဟုတ်တယ်မဟုတ်လားအဲ့ဒီနိရောဓသစ္စာကိုနော် ရသဗျာတခင်ကရမယာကြီးဒီအဲ့ဒီနိရောဓသစ္စာရဲ့သဘောကိုလည်းပဲမသိဘူးလားသိခဲ့လားကိုယ်တိုင်သိလို့လည်းပဲအဲ့ဒီနိရောဓသစ္စာရအောင်မကြိုးစားခဲ့ဘူးလားကြိုးစားခဲ့လားကြိုးလည်းကြိုးစားခဲ့တယ်သိလည်းသိခဲ့တယ်အဲ့ဒီလိုသိတဲ့အချိန်မှာအကြောင်းသမုဒိယသစ္စာဆိုတဲ့ကိလေသာတွေကမချုပ်ခဲ့ဘူးလားချုပ်ခဲ့အကြောင်းသမုဒိယသစ္စာကိလေသာအုပ်ချုပ်တဲ့ကံတွေကမချုပ်ခဲ့ဘူးလားချုပ်ခဲ့လားကံတော့ရှိတော့ရှိတယ်ဒါပေမဲ့လို့လည်းပဲကိလေသာအုပ်စီးတဲ့ကံမဟုတ်တော့ဘူးဟုတ်တယ်မလားကိလေသာအုပ်စီးတဲ့ကံမဟုတ်တော့ဘူးနော်အဲဒီတော့ကိလေသာအုပ်စီးတဲ့ကံကိလေသာနဲ့ဖြစ်တဲ့ကံကိလေသာအုပ်ချုပ်တဲ့ကံအားလုံးကိုလည်းပဲချုပ်အောင်မလုပ်ခဲ့ဘူးလားလုပ်ခဲ့လားအဲ့ဒါတွေချုပ်ခဲ့တာတရားချုပ်လာတော့ချုပ်တာလားသမုဒိယသစ္စာချုပ်တာလားအဲ့ဒါတော့သမုဒိယသစ္စာချုပ်တာဖြစ်တဲ့အတွက်အကြောင်းကြောင့်ဖြစ်တဲ့အကျိုးတရားတွေလည်းပဲမချုပ်ဘူးလားချုပ်အကြောင်းလည်းသိအကျိုးလည်းငြိမ်းအကြောင်းသိလို့ကြုံငိမ့်တာဒီတခြားလားဏိရောဓသစ္စာလားဒါကိုလည်းဘုရားရှင်ကတော်မြတ်ကြီးမသိခဲ့ဘူးလားသိခဲ့လားအဲဒီဏိရောဓသစ္စာသိခဲ့လို့လည်းပဲသူ့ကိုဘယ်လိုနာမည်ပေးလဲဗုဒ္ဓလို့ဒီလိုနာမည်ပေးခဲ့တာပဲဟုတ်တယ်မဟုတ်လားကဲနောက်တစ်ခါကျတော့မေဃသစ္စာဘာသစ္စာလဲမေဃသစ္စာကတော့တခြားတရားလားအကျင့်တရားလားအကျင့်တရားအကျင့်တရားလို့သာမန်အနေနဲ့ပြောလိုက်တာဟုတ်တယ်မဟုတ်လားသောတာအရိယအကျင့်တရားသရကယခုလိုထိုင်နေရုံလောက်နဲ့မေဃသစ္စာဖြစ်ပြီလားဖြစ်ပါဘူး။ဒီကြံလေးရှောင်းနေရုံလောက်နဲ့မေဃသစ္စာဖြစ်ပြီလားဖြစ်ပါဘူး။မျက်လုံးကလေးမိတ်ပြီးတော့မျက်လာလေးချပြီးတော့လက်ကလေးနဲ့ပဲရှက်ပြီးတော့ပြန်နာရီတော့ထိုင်နေရုံနဲ့ဘုန်းကြီးတို့ပြိဿတွေမေဃင်ကျင်းပြီလို့ပြောနိုင်ပါမလားမပြောနိုင်ဘူး။ဒီလိုမလား။ဒါကြောင့်မလို့မေဃသစ္စာသရမေဃင်အကျင့်လို့ပြောပေမဲ့လို့မေဃင်အနည်းဆုံး၅ပါးပေါ်မှမေဃသစ္စာဖြစ်တယ်မိမိရဲ့တဏ္ဍာမမဲ့ကဲအနည်းဆုံးပရမပေါ်ရမှာလေအဲ့ဒီ၅ပါးကဘယ်လိုတွေတော့သမဝါယာမသမာတ္တိသမာသမာဓိသမာဒိဋ္ဌိသမာသင်္ကပ္ပဘယ်နှမျိုးလဲအဲ့ဒီ၅မျိုးမှာသမာဓိမဲ့ကဲဘယ်နှပါးလဲပညာမဲ့ကဲဘယ်နှပါးလဲအလုံးပေါင်းတော့အဲ့ဒီမဲ့ကဲ၅ပါးမိမိရဲ့တဏ္ဍာမပေါ်မှအဲ့ဒီ၅ပါးဖြစ်မှမဲ့ကဲအကျင့်ဖြစ်တယ်လို့ဒီလိုမှတ်ပါသမဝါယာမဆိုတဲ့မှန်ကန်တဲ့ကြိုးစားထုတ်မှုလည်းရှိရမယ်။သမာတ္တိဆိုတဲ့မှန်ကန်တဲ့တတိယမှုမှန်ကန်တဲ့เนาะဆင်ញင်မှုလေးလည်းရှိရမယ်။သမာသမာဓိဆိုတဲ့မှန်ကန်တဲ့စူးစိုက်မှုလေးလည်းရှိရမယ်။သမာဒိဋ္ဌိသမာသင်္ကပ္ပဆိုတဲ့မှန်ကန်တဲ့ထိုးထွင်းသိမြင်မှုလေးလည်းမရှိရဘူးလားရှိရမယ်။ဘယ်ပေါ်မှာသိမှမှန်ကန်တဲ့အသိလို့ခေါ်မလဲ။အဲခန္ဓာပေါ်မှာသိမှဒီလိုမလား။ခန္ဓာပေါ်မှာသိရမယ်ယုတ်တရားပေါ်သိရမယ်နတ္တရားပေါ်သိရမယ်ဖြစ်သဘောပေါ်သိရမယ်ပြတ်သဘောပေါ်သိရမယ်အဲ့ဒီလိုသိမှတဏ္ဍာဖြစ်တာအဲ့ဒီတဏ္ဍာဖြစ်တဲ့အကျင့်ဖြစ်မှလည်းပဲတခြားလားမဲ့ကင်ဖြစ်တာလားအဲ့ဒီလိုမှန်ကန်တဲ့အသိကလေးနဲ့မိမိတို့ရဲ့တဏ္ဍာမှာရှိတဲ့ယုတ်တရားနတ္တရားခန္ဓာ၅ပါးဖြစ်သဘောပြတ်သဘောကိုသိရင်အဲ့ဒါမေဃသစ္စာဖြစ်ပြီလို့ဒီလိုမှတ်ပါအဲ့ဒီလိုမှမသိသေးရင်မေဃသစ္စာဖြစ်ပါမလားမေဃသစ္စာမဖြစ်သေးဘူးဒီလိုမလားအဲဒီတော့မိမိတို့ကနေပြီးတော့ဇေလုံးကလေးမိထားယုံနဲ့ငကလေးနဲ့ပဲရှက်ပြီးတော့ထိုင်နေယုံနဲ့မေဃသစ္စာဖြစ်နေပြီပြီးတော့ကျင်းနေပြောလို့ရပါမလားမေဃသစ္စာကိန်းအောင်ကြိုးစားရမယ်ဟုတ်တယ်မလားအဲဒီတော့မေဃသစ္စာလေးကိန်းတော်ပြီဆိုရင်မေဃသစ္စာဒီတခြားတရားလားအရှုဉဏ်တရားလားအဲသူနဲ့ကြည့်ရမယ့်တရားကတခြားလားရှုကံတရားလားအရှုကံတရားကဘာသစ္စာအရှုဉာဏ်တရားကဘာသစ္စာအဲဒုက္ခသစ္စာကိုမြင်တဲ့မေဃသစ္စာလေးပေါ်ပြီဆိုမှဟောမိမိတဏ္ဍမှာမေဃသစ္စာလေးဖြစ်နေပြီလို့မသိဘူးလားသိမှာလားအဲဒီလိုမှမဟုတ်ရင်မေဃသစ္စာကိုသိတယ်လို့ပြောနိုင်ပါမလားမပြောနိုင်ဘူးဒီလိုမလားမြတ်စွာဘုရားသခင်ကတော်မြတ်ကြီးဒီကိုယ်တိုင်ကျင့်ကြံကြောက်အားထုတ်လာတဲ့အခါကျတော့လက်ကင်တရားတွေကမကိမ့်ဘူးလားကိမ့်ဒုက္ခသစ္စာတွေကမမြင်ဘူးလားမြင်လားအဲဒါကြောင့်မလို့မြတ်စွာဘုရားရဲ့တဏ္ဍမှာမေဃသစ္စာကိုသိတဲ့အသီးသီးတွေမရှိဘူးလားရှိ။အဲဒီမေဃသစ္စာကိုသိလို့လည်းပဲမြတ်စွာဘုရားကိုဘယ်လိုနာမည်ပေးမလဲ။ဘုရားလိုနာမည်ပေးဒီလိုမလား။ဒါဘုရားအပေါ်မှာယုံကြည်ခြင်းပါတယ်ဆိုအဲဒီသဘောလေးတွေသဘောပေါက်မှာတကယ်ယုံကြည်လို့ရမယ်။နော်။အဲဒီသဘောလေးတွေသဘောပေါက်လိုက်တဲ့အခါကျတော့အော်ဘုရားဆိုတာသစ္စာလေးပါးသိတဲ့ဘုရားလို့ခေါ်တာပဲ။သစ္စာလေးပါးသိတဲ့ပုဂ္ဂိုလ်ဟာဘုရားပဲ။အဲဒီတော့ဘုရားရဲ့ကောင်းင်္ဂါလေးတွေအဲဒီလိုသဘောပေါက်သွားတော့ဘုရားအပေါ်မှာယုံကြည်တဲ့တရားတရားလေးတွေမတိုးဘူးလားတိုးလားတိုးလာတာပေါ့နော်ကျန်တော့တခါကျတော့ဓမ္မအပေါ်မှာလည်းတခြားလားယုံကြည်ရမှာလားဓမ္မအပေါ်မှာယုံကြည်မှုဆိုတာကလည်းပဲ ဓမ္မသရာတရားတရားလားသစ္စာလေးပါးတရားလားအဲ့ဒီသစ္စာလေးပါးတရားပေါ်မှာယုံကြည်မှတရားကိုယုံကြည်တယ်လို့ခေါ်တယ်ဟုတ်ရလားပြန်ပြောပါဦးသစ္စာလေးပါးတရားပေါ်မှာယုံကြည်မှတရားကိုယုံကြည်တယ်လို့ခေါ်တယ်ဒီလိုမလားအဲ့ဒီတော့ဓမ္မသရာကတရားပဲတရားသရာများကြီးရှိတယ်လို့ပြောပေမဲ့လို့လည်းပဲအဲ့ဒီအများကြီးသောတရားတွေကိုကျင်းချုပ်လိုက်ရင်သစ္စာဘယ်နှပါလဲမြတ်စွာဘုရားလေးသိခြင်းနဲ့ကဘာတွေမဟုတ်ခဲ့ဘူးလားဟုတ်ခဲ့လားတတုသစ္စာဝိနိမောတဓမ္မနာမနတ္ထိမြတ်စွာဘုရားဟောခဲ့သမျှတရားတွေဟာအကျဉ်းချုပ်လိုက်တော့တခြားလားသစ္စာလေးပါတရားလားဒီလိုဆိုရင်သစ္စာထိုက်တဲ့တရားမှတရားစစ်တရားမှန်လို့ဒီလိုပြောရင်မှားပါ့မလားခွင့်တော်ပရိသတ်တွေစဉ်းစားနော်ဟုတ်ရလားဘယ်လိုတရားမှတရားစစ်တရားမှတော့အဲသစ္စာထိုက်တဲ့တရားမှတရားစစ်တရားမှဒီလိုမလားသစ္စာမဆိုင်တဲ့တရားတွေတရားစစ်တရားမှဟုတ်ရလားအဲဒီလိုသစ္စာဆိုင်တဲ့တရားအပေါ်မှာတရားစစ်တရားမှအဖြစ်နဲ့ယုံကြည်မှုရှိရင်တရားအပေါ်မှာယုံကြည်တဲ့သရတရားမဖြစ်ဘူးလားဖြစ်ရောတကသံဃာအပေါ်မှာယုံကြည်တဲ့သရတရားလည်းရှိရမှာပဲသံဃာသရတရားပုဂ္ဂိုလ်ပြောတာလားအပေါင်းစုပုဂ္ဂိုလ်ပြောတာလားအပေါင်းစုပုဂ္ဂိုလ်ဒီလိုမလားဘလုံးနည်းနဲ့ပေါင်းထားတာလဲလို့ဆိုလို့ရှိရင်သီလတွေလည်းပေါင်းထားတယ်၊သမာဓိတွေလည်းပေါင်းထားတယ်၊ပညာတွေလည်းပဲပုဂ္ဂိုလ်တဝချင်းအတိုင်းဆိုလို့ရှိရင်တော့ကိလေသာတွေရှိကောင်းရှိမယ်၊မာယာမှုတွေရှိကောင်းရှိမယ်ဟုတ်တယ်မလားသို့တော့အများနဲ့ပေါင်းထားလိုက်မယ်ဆိုသူတို့ရဲ့တဏ္ဍာမှာအာလုံသောအပေါင်းသည်ပုဂ္ဂိုလ်လည်းမဟုတ်ဘူး၊တ attva လည်းမဟုတ်ဘူး။ဘာတွေပေါင်းထားတာတော့သီလတွေပေါင်းထားတယ်၊သမာဓိတွေပေါင်းထားတယ်၊ပညာတွေပေါင်းထားတယ်ဟုတ်တယ်မလားအဲ့ဒီသီလသမာဓိပညာတွေဘလို့ကောင်မွေခံပြီးတော့ရထားတာလဲမင်းရင်ဖျားရှင်ကောင်မွေခံပြီးတော့ရထားတာပဲဟုတ်တယ်မလားအဲ့ဒါကြောင့်မြတ်စွာဘုရားသခင်ကိုရမေကြီးရဲ့အမွေကိုခံယူထားကြတဲ့သီလသမာဓိပညာသိခါတော်ရခြင်းကောင်းခြင်းမြတ်တွေလက်လွယ်ပိုင်ပိုင်ရရှိထားကြတဲ့တန်ခါတော်ရှင်မြတ်တွေကခေါ်ရင်ငါကိုလည်းပဲမယုံကြည်ရဘူးလားယုံကြည်ရမှာလားယုံကြည်ရမှာပဲနော်အားလုံးပေါင်းလိုက်တဲ့အခါကျတော့နော်ဖះပေါ်မှာယုံကြည်မှုတရားပေါ်မှာယုံကြည်မှုသံဃာပေါ်မှာယုံကြည်မှုအဲ့ဒီတရားကလေးမိမိတို့ရဲ့တဏ္ဍာမှာဖြစ်လာပြီဆိုရင်အဲ့ဒီတရားတိချာတရားလားတတ္တာတရားလားနောက်တကကံကံရဲ့ကျိုးပေါ်မှာလည်းမယုံကြည်ရဘူးလားယုံကြည်ရမှာပဲပြိဿုပ္ပံလောကဓမ္မလုံးဘဝယခုဘဝရှိတယ်နောက်ဘဝရှိတယ်အတိတ်ဘဝရှိတယ်ပြိဿုပ္ပံဘဝရှိတယ်အနာဂတ်ဘဝရှိတယ်အဲ့ဒီပေါ်မှာလည်းမယုံကြည်ရဘူးလားယုံကြည်ရမှာလားယုံကြည်ရမယ်ဟုတ်ရဲ့လားအဲ့ဒီတော့ယုံကြည်မှုတရားတရားလေးမိမိတို့ရဲ့တဏ္ဍာမှာရှိဖို့ဆိုတာလည်းပဲခွင့်တော်ပြိတ္တတွေလွယ်ပါမလားမလွယ်ပါဘူးအခုပြောဖုန်းကြီးပြောသွားတဲ့ဖရာတရားတန်ခါကံကံအကျိုးပြိစုံပါလောကတပ္ပလောလောကအဲ့ဒီအပေါ်မှာယုံကြည်တဲ့အင်္ဂါရတဲ့အာလုံးပြည့်စုံတဲ့ပုဂ္ဂိုလ်ဟာဖုန်းကြီးတို့ထင်ပါတယ်အရေတရားအပြင်သိမများလားဘူးဟုတ်တယ်မလားအရေတရားအပြင်များနိုင်ပါမလားအများအပြင်တော့အဲ့ဒီတရားတရားမျိုးရှိတဲ့ပုဂ္ဂိုလ်တွေများမလားမရှိတဲ့ပုဂ္ဂိုလ်တွေများမလားမရှိတဲ့ပုံကိုယ်ကြီးများမယ်နော်အဲ့ဒီလိုဟောရီတရားအချက်နဲ့၅မျိုးပေါ်မှာတကယ်ယုံကြည်တဲ့ပုံကိုယ်ဒီသရတရားအစစ်မှန်ရှိတဲ့ပုံကိုယ်ပါပဲအဲ့ဒီလိုသရတရားအစစ်မှန်ရှိတဲ့ပုံကိုယ်မျိုးဆိုတာဟာလည်းပဲရလွယ်တဲ့အနေတားရှိတာလားရာခဲတဲ့အနေတားရှိတာအဲဘုန်းကြီးပရိသတ်တွေအဲ့ဒီတရားငါအဲ့ဒီသရတရားမျိုးယနေ့မရဘူးလားရနေကြလားရနေကြတယ်အမတန်ကံကောင်းတဲ့ပုံကိုယ်တွေပဲဟောရလားအဲ့တော့ကကြတော့သရာတရားရှိဖို့ရအင်မတန်ရခဲ့တယ်လို့ရခဲ့တဲ့အခွင့်အရေးဖြစ်တယ်လို့တဲ့နော်ပပိစိတဘာဝဒုံလဘောလို့ဒီလိုလဲဆိုထားပါတယ်ဟုတ်ရလားပပိစိတဘာဝဒုံလဘောဆိုတော့ဘုန်းကြီးတို့တမန်အဖြစ်ပြောမယ်ဆိုလို့ရှိရင်တော့နော်ဟောယဟန်ဘဝရဖို့ရအင်မတန်ခဲရင်နေယဟန်ဘဝရခြင်းနေခဲရင်နေဒုံလဘတစ်ခုရထားတာပဲလို့ဒီလိုလဲပြောချင်ပြောမှာပေါ့နော်မှန်တော့မှန်ပါတယ်ဟုတ်တယ်မလားဒါပေမဲ့ဒီနေရာမှာပပိသိတာဆိုတဲ့စကားသည်ယဟန်တမျိုးတည်းကိုယူရပြီးတော့ပြောနေခြင်းမဟုတ်ဘူးဟုတ်တယ်မလားယဟန်တမျိုးတည်းကိုယူရပြီးတော့ပပိသလို့ပြောနေခြင်းမဟုတ်ဘူးအခိုက်အတန့်ပဲအဖြစ်ပဲဖြစ်ဖြစ်ယသဘာအဖြစ်ပဲဖြစ်ဖြစ်မိမိတို့ရဲ့အိမ်ယာကိုစုပ်ခွာပြီးတော့တရားကျင့်တဲ့ပုဂ္ဂိုလ်မှန်ရင်တခြားလားပပိသလားအခုဘုန်းကြီးတို့ပရိသတ်တွေမိမိအိမ်ကိုစုံပြီးတော့ဟောရည်ရတာတပါးအောင်ကြီးလာပြီးတော့တရားမကျင့်မလားကျင့်နေကြလားဆယ်ရက်နေရင်အဲ့ဒီဆယ်ရက်တိတခြားပုံကိုယ်တွေလားပပိစပုံကိုယ်တွေလားပပိစပုံကိုယ်တွေပဲဒီလိုမလားတခြားကိုစုပ်ခွာလာတာလားအိုးအိမ်စည်းစိမ်ကိုစုပ်ခွာလာတာလားကိုယ်အိမ်စည်းစိမ်မိသားစုကိုစုပ်ခွာလာကြတာဖြစ်တဲ့အတွက်အိုးအိမ်စည်းစိမ်မိသားစုမှာထွက်လာတဲ့ပုံကိုယ်တွေဟောရလားဘယ်နေရာကိုထွက်လာတာလဲတရားရှိတဲ့နေရာကိုထွက်လာတာဘယ်နေရာကိုထွက်လာတာလဲ မိသားစုနေရာကနေဩယေစည်းစိမ်နေရာကနေပြီးတော့တရားရှုတဲ့နေရာတရားရှိတဲ့နေရာကိုထွက်ခွာလာခြင်းသည်အာရိပုဂ္ဂိုလ်တည်းတခြားလားပပိစပုဂ္ဂိုလ်လားဒီတော့ဘုန်းကြီးတို့ပရိသတ်တွေလည်းယနေ့ပပိစပုဂ္ဂိုလ်တွေမဟုတ်ဘူးလားဟုတ်ရခဲ့တဲ့ခွင့်ရေးကြီးတွေမရဘူးလားရထားကြလားရထားကြတာပဲဟုတ်တယ်မဟုတ်လားအဲဒီလိုရတဲ့ပပိစဖြစ်နိုင်တဲ့အခွင့်ရေးဟာလည်းပဲတဲ့အင်မတန်ရခဲ့တဲ့အခွင့်ရေးတစ်ခုပါပဲဒီလိုပြောရတယ်နော်နောက်တစ်ခါဓမ္မကကပါလဲသတ္တမသဝနံဒုံလပံပါပါလေသရမသဝနာဒုံလပံသူကြတော့အတိဒုံလပံလို့တော့ဒီလိုပြောသေးပြောထားသေးတာကိုအတိဒုံလပံဆိုတော့ဘုန်းကြီးတို့ပရိသတ်တွေရိုးရိုးရခဲ့တာလားအလုံးတရားရခဲ့တာလားဘုရားရှင်ကတော်မြတ်ကြီးဟောကြတော်မူတဲ့သစ္စာတရားဘုရားရှင်ကတော်မြတ်ကြီးရဲ့ကိုယ်စားတပည့်သာဝကတွေကနေပြီးတော့ပြန်ပြီးတော့ဟောကြားတဲ့သစ္စာတရားအဲ့ဒီသစ္စာတရားနာကြားနိုင်တဲ့အခွင့်အရေးဟာလည်းပဲတဲ့ရလွယ်တာလားရခဲ့တာလားအဲ့ဒီရခဲ့တဲ့ဒုံလမကိုလည်းဖုန်းတော်ပရိသတ်တွေယနေ့မရဘူးလားရနေကြလားသစ္စာတရားတွေလည်းကိုယ်တိုင်နာကြားခွင့်မရဘူးလားရသစ္စာလုံးတွေလည်းပဲကိုယ်တိုင်အားထုတ်ခွင့်မရဘူးလားရလားရနေကြပြီဒီလိုမဟုတ်လားအဲ့ဒီတော့ဖုန်းတော်ပရိသတ်တွေရဲ့နေထားကိုကြည့်မယ်ဆိုလို့ရှိရင်နံပါတ်1ဖြစ်တဲ့ဘုဒ္ဓဘာသာဒုံလမဆိုတဲ့ဘုရားသာသနာတော်နဲ့တွေ့ရခြင်းဆိုတဲ့အခွင့်အရေးကိုလည်းမရဘူးလားရနေကြလားမနောတ္တဘာဝဒုံလဘောနောမနောတ္တပရိသဘောဒုံလဘောဆိုတဲ့လောဘရာခြင်းဆိုတဲ့အခွင့်အရေးကိုလည်းမရဘူးလဲရနိုင်ကြလားတကယ်တော့တခါကြတော့သရတံပတ္တိတောလဘာဆိုတဲ့သရတရားနဲ့ပြည့်စုံခြင်းဆိုတဲ့အခွင့်အရေးကိုမရဘူးလဲရနိုင်ကြလားဒါလည်းရနိုင်ကြတာပဲဟုတ်ရဲ့လားပပိစ္ဆဘာဝတောလဘောဆိုတဲ့အခွင့်အရေးကိုမရဘူးလဲရပရမသမဏတောလဘာဆိုတဲ့အခွင့်အရေးကိုမရဘူးလဲရတောလဘာတရားဘယ်နှမျိုးနဲ့ပြည့်စုံနေကြတော့ငါးမျိုးနဲ့ပြည့်စုံနေကြတာပါနော်အခွင့်အရေးကောင်းကြီးဘယ်လိုမျိုးနဲ့ပြည့်စုံနေကြလဲ။မြတ်စွာဘုရားသခင်ကရောမြတ်ကြီးကနေတိုင်းနေတဲ့သံဃာတော်ရှင်မတ်တွေကိုဩဝါဒပေးတယ်။ခြေသားတော်ရခဲ့တဲ့အခွင့်အရေးတွေ၅မျိုးရှိတယ်။အဲ့ဒီရခဲ့တဲ့အခွင့်အရေး၅မျိုးနဲ့ရထားတော့မှရခဲ့တဲ့အခွင့်အရေး၅မျိုးနဲ့ကြုံနေတော့မှရခဲ့တဲ့အခွင့်အရေး၅မျိုးနဲ့တွေ့နေတော့မှခြေသားတော်မမေ့ကြနဲ့။အပ္ပမဒိဋ္ဌသမ္မာဒိဋ္ဌတော့မဟုတ်ဘူးလားဟုတ်ကဲ့လား။အပ္ပမဒိဋ္ဌသမ္မာဒိဋ္ဌဆိုတာမြန်မာလိုပြောလဲတော့ဗားတယ်လေ။မမေ့ကြနဲ့ဟုတ်တယ်မဟုတ်လားဒီတော့ဘုန်းကြီးတို့ပရိသတ်တွေကလည်းဘုန်းကြီးနေနဲ့ဗာပြောကျင်တယ်လို့ဆိုတော့မြတ်စွာဘုရားပြောခဲ့တဲ့စကားအတိုင်းပါပဲမမေ့ကြနဲ့ဘာလို့ရမှာလဲမမေ့ကြနဲ့ဟုတ်တယ်မဟုတ်လားအင်းမတန်ຢာခဲ့တဲ့ခွင့်ရင်၅မျိုးຢာထားကြပြီမမေ့ကြနဲ့ຢာခဲ့တဲ့ခွင့်ရင်၅မျိုးຢာထားပြီအရှင်ဘုရားတပည့်တော်ပြည့်စုံနေပြီပဲဘာလို့သေးတယ်ဘာလို့မမေ့ဖို့လိုတာလဲလိုတာပေါ့အခွင့်အရေး၅မျိုးကြီးရနေပါရင်လည်းမင်းနေကြမယ်ဆိုရင်မင်းမင်းရောရောပေါ်ပေါ်တန်းတန်းနေတတ်တဲ့ပုဂ္ဂိုလ်များသည်စတ္တရောပါယတက္ကရေသတိသာဆိုသည့်အတိုင်းပဲအခွင့်အရေး၅မျိုးရနေတဲ့ပုဂ္ဂိုလ်ဒီပဲလေအပယ်လေးပါမရောက်နိုင်ဘူးလားရောက်နိုင်လားရောက်နိုင်တာပဲဟုတ်တယ်မဟုတ်လားမင်းမင်းရောရောပေါ်ပေါ်တန်းတန်းနေပြီမဲ့ဟာနေပြီမဲ့နေကြမယ်ဆိုလို့ရှိရင်ဩငါတို့တော်လမတရား၅မျိုးရထားတယ်ပဲဘာပူစရာရှိလို့လဲဆိုပြီးတော့မိမိရောရောပေါ်ပေါ်တန်တန်နေကြမယ်ဆိုရင်အပယ်လေးပါးသာသနာလည်းပဲမရောက်တတ်ဘူးလားရောက်တတ်လားဒါကြောင့်မို့လို့အပယ်လေးပါးသာသနာမှာလွတ်ဖို့ဆိုတာကဘုန်းတော်ပရိသတ်တွေမေ့ရပါလားမမေ့ရဘူးလားမမေ့ပါနဲ့ဒီလိုမဟုတ်လားရသဗျာသာသနာတော်နဲ့ငါတို့ခုတွေ့နေကြတယ်နောက်ဘဝဒီလိုတွေ့ခြင်းမှတွေ့ပါဒါကြောင့်မမေ့နဲ့လုံးသိလုံးတဲ့လုံးရအောင်လုံးရတဲ့ရတဲ့တရားရအောင်ရှာဟုတ်တယ်မဟုတ်လားလုံးသိလုံးတဲ့လုံးတွေမလုံးရဘူးလားရတဲ့ရတဲ့တရားတွေရအောင်မရှာရဘူးလားကျင့်သင်ကြတဲ့တရားတွေကိုလည်းကျင့်မကျင့်ရဘူးလားကျင့်ရမှာလားမမေ့ကြနဲ့သစ္စာတရားတွေနားကြသစ္စာလုံးတွေအားထုတ်ကြမိမိတို့ရဲ့သာသနာမှာသစ္စာသိတဲ့ဒီကလေးတွေလက်ဝဲပိုင်ပိုင်ရအောင်ကြိုးစားကြဒီလိုမဟုတ်လားဒီဘဝဝိညာဉ်ချုပ်သွားလို့နောက်ဘဝမှာဘာဖြစ်မယ်ဆိုတာမသိနိုင်ဘူးနော်သာသနာတော်နဲ့ပြည့်နေပါမယ်ဆိုတာကျင့်သင်ပြောလို့ရပါမလားဘုရားသာသနာကတော့နောက်နှစ်ပေါင်း2000ကျော်ကျန်သေးတယ်လို့ဒီလိုဆိုပါတယ်ဒါပေမဲ့မိဘတို့ကနေပြီးတော့ဒီဘဝကနေဝิญဉ်ချုပ်သွားလို့နောက်ဘဝမှာဘုရားသဘာသာမဟုတ်တဲ့မိခင်ရဲ့ဝါနေမြရောက်သွားမယ်ဆိုရင်ဘယ်နဲ့လဲသာသနာကိုယ်ကိုယ်စိတ်ကနေနဲ့ခွင့်ရရပါဒီသာသနာတွေကိုယ်နဲ့ဆိုင်မမလားမဆိုင်ဘူးဟုတ်တယ်မလားအခုချိန်ကမှဘုရားဘာသာဝင်နေမယ်ဖြစ်ဘူးလားဖြစ်နေဒီဘဝဘုရားဘာသာဝင်ဖြစ်ပေမဲ့နောက်ဘဝဘုရားဘာသာဝင်ဖြစ်ပါလိမ့်မယ်လို့မသိကြဘူးနော်ဘုရားဘာသာဝင်မဟုတ်တဲ့မိဘတို့ရဲ့ဝါမသွားပြီးတော့ပြိတ္တန်နေနေမယ်ဆိုရင်ဘုရားဘာသာဟုတ်နိုင်မှာမလားအဲခွေးချင်းကတိရိစ္ဆာန်ပဲလေးပါးသာဝနာရောက်သွားမယ်ဆိုပို့ဆိုးသွားမှာပေါ့ ဒါကြောင့်မလို့ဘုရားသံဃာနဲ့တွေ့တော့မှမမေ့ကြနဲ့။ဘာရောက်လို့ရမှာလဲ။သစ္စာသိတဲ့အသိရအောင်လို့ဘာရောက်လို့ရမှာလဲ။နောက်တကလူဘဝရထားတော့မှမမေ့ကြနဲ့။ဟုတ်ရလား။နောက်ဘဝမှာလူဘဝကနေပြီးတော့မတော်လို့များအယူတွေမှားလို့အာသနကဇောတွေကဖောက်ပြန်ပြီးတော့အာကုသဇောတွေစောပြီးတော့သွားကြမယ်ဆိုရင်အပယ်လေးပါးသံဃာမရောက်နိုင်ဘူးလားရောက်နိုင်လား။အပယ်လေးပါးသံဃာရောက်သွားမယ်ဆိုလို့ရှိရင်သစ္စာတရားနာကြနိုင်တဲ့အခွင့်အရေးရပါမလား။သစ္စာတရားသိနိုင်တဲ့အခွင့်အရေးရပါမလားအဲဒါကြောင့်လူဘဝຢာတော့မှမမေ့ကြနဲ့ဘာလို့ဘုံမမေ့ရမှာလဲသစ္စာသိတဲ့အသည့်သိဖို့မမေ့ကြနဲ့ဘာရအောင်လုပ်ထားရမှာလဲသစ္စာသိတဲ့အသည့်ရအောင်ကြိုးစားထားကြဒီလိုမလားနောက်တကသရတရားလေးရှိတော့မှလည်းပဲမမေ့ကြနဲ့ဟုတ်တယ်မလားအခုနေအချိန်အခါမှာမိမိတို့ရဲ့သရတရားရှိတဲ့ဘိုးဘွားသရတရားရှိတဲ့မိဘသရတရားရှိတဲ့ဆရာသမားတွေရဲ့ဆုံးမဩဝါဒခံယူရသည့်အတွက်မိမိတို့ကိုယ်တဲ့သရတရားလေးတွေမရှိဘူးလားရှိနေလားသရတရားလေးတွေပြည့်စုံနေကြလို့ဘုရားနဲ့ကိုယ်ကိုယ်စိတ်ကတဲ့တရားလေးနာကြတဲ့တန်ခါကိုလည်းပဲလှူတဲ့တန်းနေဟုတ်တယ်မဟုတ်လားသို့သောနောက်ဘဝရောက်သွားမယ်ဆိုအဲ့ဒီတော့သရတရားလေးတွေဖြစ်ပါလိမ့်မယ်လို့ကျင်းနေပြောလို့ရပါမလားမရဘူးနော်အဲ့ဒါကြောင့်မလို့ယခုလိုသရတရားလေးရှိတဲ့ဘဝကြုံတော့ဆုံတော့မှဘုန်းကြီးတို့ပရိသတ်တွေမလို့ရမှာလဲမမေ့ကြနဲ့ဘာလဲလဲဘာလို့မမေးရမှာလဲအသစ္စာသိတဲ့အသိရအောင်ကြိုးစားဖို့မမေးကြနဲ့ဘာရအောင်လုပ်ထားရမှာလဲသစ္စာသိတဲ့အသိတွေရအောင်ကြိုးစားထားကြဟုတ်တယ်မဟုတ်လားအခုလောပပိစဆိုတဲ့အစဉ်ကလေးရထားတော့မှလဲမမေးကြနဲ့ဒီခွင့်ရဲ့စရာလဲအများနဲ့ရနိုင်မှာမလားစီပွားရေးကြောင့်နော်တရားကြောင့်မလားနေတာရှိတယ်လူမှုရေးကြောင့်တရားကြောင့်ကိုမလားနေတာရှိတယ်ကျမ်းမာရေးအခြေအနေကြောင့်တရားကြောင့်ကိုမလားနေတာရှိတယ်အကြောင်းအမျိုးမျိုးနဲ့ယခုလိုရိဒ္ဓဓမ္မယုံကြည်စေတော့မလာနိုင်ကြဘူးဆိုရင်ယခုလိုလွတ်လွတ်လပ်လပ်နဲ့အေးအေးဆေးဆေးနဲ့ချမ်းသာသာသာနဲ့တရားအထုတ်နိုင်တဲ့ခွန်ရည်လေးတွေမဆုံးရှုံးဘူးလားဆုံးရှုံးသွားဘူးအဲ့ဒီခွန်ရည်မျိုးလေးတွေလည်းပဲဖုန်းတို့ပြိတ္တတွေအများရန်ရပါလိမ့်မယ်လို့ဒီလိုမမှတ်နဲ့တော့ကျမ်းမာရေးကလည်းပြည့်စုံအောင်ပါလူမှုရေးလေးကလည်းအဆင်ပြေအောင်ပါဟုတ်တယ်မို့လားစီးပွားရေးလေးကလည်းအထိုင်လျောက်အသိအသိပြည့်စုံအောင်ပါမိမိရဲ့ပါဝင်ခြင်းအခြေအနေကလေးကလည်းပြောမှာဟုတ်တယ်မလားအဲဒီလိုအခြေအနေမပြည့်စုံဘူးဆိုရကုလို့ပပိစဆိုတဲ့အနေထားမျိုးဟောဒီလိုတရားပပိစဆိုတဲ့အစိမ့်တားမျိုးလာပြီးတော့ခံယူလို့လွယ်ပါမလားအဲဒါကြောင့်ရကုလို့ပပိစဆိုတဲ့အဖြစ်မျိုးခံယူထားရတဲ့အခိုက်အတန့်မှာဘုန်းတော်ပရိသတ်တွေဘာလဲလဲမမေ့ကြနဲ့ဘာရောက်အကျိုးစားထားရမှာလဲအဲသစ္စာတရားသိအောင်ကျိုးစားထားကြဒီလိုမလားကျန်တော်ရကသရောကောင်းတရားလို့ခေါ်တဲ့သစ္စာတရားကလေးတွေလည်းပဲနာကြွယ်မရဘူးလားရနေလားသစ္စာတရားဒီခေတ်မှာနော်မိုးလို့ဆွေးနေတဲ့ခေတ်ပဲဟုတ်တယ်မို့လားအဲဒီလိုခေတ်အခါကာလမျိုးစရာကအများရန်ဖြစ်နိုင်ပါမလားအများရန်မဖြစ်နိုင်ဘူးနော်အခုတော့သစ္စာတရားတွေလွယ်လွယ်နဲ့နာကြွယ်ရထားတော့အခိုက်အတန့်ကာလမှာဘုန်းတော်ပရိသတ်တွေကသစ္စာသိတဲ့အသေးကလေးတွေရအောင်မကြိုးစားရဘူးလားကြိုးစားရမလားအဲ့ဒါကြောင့်ဘုန်းတော်ပရိသတ်တွေဘာတယ်လဲမမေ့ကြနဲ့ဘာလို့ဖို့ကြိုးစားရမှာလဲအသစ္စာသိတဲ့အသိကလေးတွေရအောင်ကြိုးစားထားကြဒီလိုမလားအားလုံးပါလာတဲ့အခါကျတော့ຢာခဲ့တဲ့ခွင့်ရ၅မျိုးနဲ့ຢာတော့တွေ့တော့ကြုံတော့မှသစ္စာသိတဲ့အသိကလေးတွေရအောင်မကြိုးစားရဘူးလားကြိုးစားရမှာလားအဲ့ဒီလိုကြိုးစားမှຢာခဲ့တဲ့ခွင့်ရ၅မျိုးနဲ့တွေ့ရကြုံနဲ့မယ်ကြုံရကြုံနဲ့မယ်ဆုံရကြုံနဲ့မယ်အဲ့ဒီလိုမှတ်လိုက်ပါနော်အဲ့ဒါကြောင့်မြတ်စွာဘုရားသခင်ကရောမြတ်ကြီးရဲ့သာသနာတော်နဲ့တွေ့တော့မြတ်စွာဘုရားသခင်ကရောမြတ်ကြီးရဲ့သာသနာမှာလာပြီးတော့လူဖြစ်ကြရတော့မြတ်စွာဘုရားသခင်ကရောမြတ်ကြီးရဲ့သာသနာမှာယုံကြည်မှုဆိုတဲ့တရားတရားလေးတွေရှိတော့ပပိစာဖြင့်ခံယူနိုင်တဲ့ခွန်ရည်လေးတွေရှိတော့သစ္စာတရားနာကြားနိုင်တဲ့ခွန်ရည်ကလေးတွေရှိတော့မှနောက်ဆုံးအချုပ်အားဖြင့်ဘုန်းကြီးပေးခြင်းတဲ့အနုမောဒနာကထာသည်မမေ့ကြနဲ့ဟုတ်တယ်မလားဘာလို့ရပါလဲမမေ့နဲ့ဘာရောက်အောင်လုပ်ကြမှာလဲအသစ္စာအသိလေးတွေရအောင်လုပ်ကြသစ္စာအသိလေးတွေရအောင်ကြိုးစားကြအဲ့ဒီသစ္စာအသိလေးတွေမိမိတို့ရဲ့တဏ္ဍာမရပြီးတော့ဒုက္ခသစ္စာတွေသိတော့သမုဒယသစ္စာတွေပဲလို့နော်မေဃသစ္စာတွေကြည်ညာချက်ကိုအားထုတ်ကြပြီးတော့နိဗ္ဗာန်ချမ်းသာစေတဲ့နိရောဓသစ္စာကိုရအောင်ယူကြလို့အဲ့ဒီလိုဩဝါဒပေးရင်းနဲ့ဘုန်းကြီးရဲ့ဓမ္မကထာဒီနေရာမှာဒီကောင်ချုပ်လိုက်ပါတယ်အားလုံးသာဓုခေါ်လိုက်ကြပါ